တပ်မတော်ကားဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ရဲ့ Facebook လူမှုကွန်ရက်ကိုပိုင်အကောင့်အပါအဝင်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတချို့ရဲ့အကောင့်တွေကို Facebook ကနေပြီးတော့ပိတ်ပင်လိုက်ပါတယ်ဒီပေါ်မှာမြန်မာနိုင်ငံရဲ့လေလာကဲခတ်သူတွေရဲ့အမြင်တွေကိုစူးစီးတင်ဆက်ပေးကြပါတယ်ဒီကနေ့မှာပဲ Facebook ကုမ္ပဏီကနေပြီးတော့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ရဲ့ Facebook လူမှုကွန်ရက်ကိုပိုင်အကောင့်ပါဝင်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေဟာမြန်မာနိုင်ငံက Facebook ရဲ့စီးနှင်းစည်းကမ်းအနေနဲ့မကိုက်ညီတဲ့အတွက်ပိတ်ပစ်လိုက်ကြောင်းကြေညာလိုက်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ရဲ့ကိုပိုင်အကောင့်အပြင်တက်မတော်ကာကွယ်ဦးစည်းချုပ်ရုံးအကောင့်နောက်စစ်တပ်ရဲ့မျိုးဝီရုပ်သံလိုင်းနဲ့ပါဝင်ခဲ့ပါတယ်အခုလိုပိတ်လိုက်ရတာကတော့မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေဟာအမုန်းစကားတွေသတင်းသမားတွေကို Facebook ကနေရည်ရွယ်ချက်ရှိရှိဖြန့်ဝေတာကနေပြီးတော့မှဆက်ဆက်လာတဲ့အတွက် Facebook ကအခုလိုတိုးမြင့်ရေးယူဆောင်ရွက်လိုက်တာဖြစ်တယ်လို့ကြေညာချက်မှာပါရှိပါတယ်ဒီပေါ်မှာမြန်မာနိုင်ငံရေးလေလာအကဲခတ်သူတွေကတော့အမြင့်အမျိုးမျိုးရှိပါတယ
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီရခိုင်ပြည်နယ်မှာဖြစ်သွားတဲ့အရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားပေါ့နော်ပုံစံမျိုးစုံနဲ့ပို့တိုးလာတယ်ဆိုတဲ့အနေအထားမျိုးတော့ကျွန်တော်မြင်မိပါတယ်ဆိုတော့ဒါပေမဲ့လည်းအခုလို Facebook ဒီလိုစီမံခန့်ခွဲတဲ့အဖွဲ့ကပေါ့နော်ကြအခုလိုမျိုးတချို့ဒီတက်မတော်နဲ့ဆိုင်တဲ့အကောင့်တွေပါပြီးပယ်ဖြတ်လိုက်တယ်ပိတ်လိုက်တယ်ဆိုတာမျိုးကြတော့တစ်ဖက်သားကြမလားလို့လည်းကျွန်တော်ရှင်းတယ်ဆိုတော့နောက်တစ်ခုကကြတော့လေဒီလိုလုံးလိုက်တဲ့ဆောင်ရွက်မှုကြောင့်ပေါ့နော်ဟိုလိုချင်တာကအကျိုးတစ်မျိုးဟိုစီးကြောင်ပူလေးနေဆိုရယ်ကျွန်တော်တို့မြန်မာစကားလည်းရှိပါတယ်အဲ့တော့ဟိုဖြစ်သွားတဲ့ရလက်ကအကျိုးတစ်မျိုးဒါမျိုးလည်းဖြစ်နိုင်မယ်လို့ထင်ပါတယ်
ဒါကတော့ရခိုင်အရေးနိုင်ငံတကာရဲ့ဖိအားတိုးလာတဲ့အနေအထားပေါ်ပို့ပြီးတော့မှအချိန်မြင့်လာတဲ့သဘောလို့မြန်မာနိုင်ငံရဲ့အကြေခံဥအောင်သူငင်းကမြင်ပါတယ်အဓိကတက်မတော်ပိုင်းထိတ်တန်းကောင်းဆောင်နေတဲ့စစ်တပ်ဘက်ကသတင်းဖြန့်ချီနေတဲ့အဓိကသတင်းမီဒီယာရန်နေရာတွေကိုပိတ်ပင်မှုစ조사တာဖြစ်တယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းတုံ့တက်ပါတယ
်အဲ့ပါ UN report မှာကဆွဆွဲချက်တွေကသူကရှိထားတယ်တက်မတော်ထိတ်ပိုင်းကောင်းဆောင်ဘူးမီမေအောင်လိုက်ကိုယ်တိုင်ကအဲ့ဒါပါသွားတော့ပေါ့နော်တာဝန်ရှိတဲ့သူအနေနဲ့အဲဒီလူတွေကသူရဲ့ဟိုထုတ်ပြန်ချက်ကမှသူတို့ရေးထားတာကြတော့လူခွေရေးချိုးဖောက်မှုပေါ့ဒီအထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းကတိစတွေမှာဟိုပါဝင်ပတ်သက်တယ်လို့သူတို့အထောက်ထားတယ်သူတို့ရတာတယ်ရထားတော့အဒီတွေတော့ဒီတွေနဲ့ပတ်သက်နေတဲ့ဆာမျက်နှာတွေကနေပြီးတော့နောက်ထပ်ဒီအမုန်းတရားပြန့်ပွားတာတွေမလုံနိုင်အောင်လူခွေရေးချိုးဖောက်တာတိစတွေကိုလည်းအဒီကနေပြီးတော့မှမလုံနိုင်အောင်သူတို့တွေကဒါကိုကတ်တက်လိုက်တယ်လို့အဲ့လိုမျိုးဆိုတယ်တကယ်တကယ်ကြတော့ဒီတမ်းမတော်ကကွေးဦးကြီးရုံရဲ့သမင်နာထဲမှာဘာရီဘာရီပေါ်ပြထားလို့ပေါ့နော်အဲ့ဒီဥစ္စာတွေကအမုန်းတရားဖြစ်စီတယ်ခဲအကြောင်းအရာတွေကဖြစ်စီတယ်အဲ့လိုမျိုးဟိုနီးနဲ့ဟိုနမူနာတွေဘာတွေနဲ့လုပ်တယ်ဆိုရင်တော့ဟိုကျွန်တော်တို့အနေနဲ့ဆိုရင်တော့ပုံကြီးဖြစ်တော်မယ်လို့ထင်တယ်အဲ့လိုမျိုးအထောက်အထားတွေနဲ့ဆိုရင်အခုကအဲ့လိုမဟုတ်ဘူးလူကိုခြေခံသွားတာသူကဒီသမင်နာကိုတခုပိတ်ချင်တယ်ဆိုရင်ဒီသမင်နာထဲမှာဘာပါလဲဆိုတဲ့ဟာနဲ့ဒီပုံကြီးပြတော်မယ်လို့ကျွန်တော်အဲ့လိုသူရင်းပြတ
ယ်မြမနိုင်ငံရေးလေလာသူဥပပိုလ်ကျော်ငင်းကလည်းအခုလိုရှုမြင်ပါတယ
်ဒါဟို liberal agenda ဆိုတာရှိပါတယ်သူတို့အခုလုပ်နေတာပေါ့နော်ဆိုတော့ liberal agenda ကရှင်းရှင်းပြောရင်pressure ပေးတာပေါ့နော်ဗမာနိုင်ငံကို pressure ပေးတာပေါ့သူတို့က pressure ပေးဘူးပေးတယ်နော်ဒါစစ်တပ်ကပဲပြရတယ်ဆိုတော့သူတို့တုံးတဲ့ pressure point ကစစ်တပ်ပဲဟုတ်ဆိုတော့စစ်တပ်ပဲဆိုတော့အရင်တော့ကဘိုးကြီးမမအောင်လို့ပါတယ်ဟုတ်သူတို့တုံးတယ်အခုနောက်တစ်ဆင့်မြင့်ပြီးတော့စစ်တပ်စစ်ကောင်းဆောင်တွေတခုလုံးသူတို့ဒီဆွတ်ချက်တင်လာတော့ဗျာရှင်းရှင်းပြောရင်တော့ဒါကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်ကတော့ရှင်းပြလောကကြီးသားကြီးပါပဲသူတို့ liberal agenda တိုင်းသွားနေတာပါ
Facebook company ရဲ့ကြီးညာချက်ထဲမှာတော့မြန်မာနိုင်ငံကလူပေါင်း17,000လောက် follow လုပ်ထားတဲ့ Facebook account 18ခု, Instagram account တစ်ခုနဲ့ Facebook page 52ခုကိုဖယ်ရှားလိုက်ပြီးဖြစ်ကြောင်းထည့်သွင်းဖော်ပြထားပါတယ်။ဒါအပြင် Facebook ပေါ်မှာမမှန်မကန်ဆောင်ရွက်နေကြတယ်ဆိုပြီး page 46ခုနဲ့ account 12ခုကိုလည်းဖယ်ရှားလိုက်ပါတယ်။မြန်မာနိုင်ငံပြည် Facebook တလွဲတုံးနေတာတွေကိုဉာဏ်ပညာအရှိန်နှိမ့်ပြီးဆက်ပြီးကာကွယ်ဆောင်ရှောက်သွားမယ်လို့လည်း Facebook company ကပြောဆိုထားပါတယ်ရှင်။